ရိုဟင်ဂျာဒုက္ခသည်တွေနေရာပြောင်းရေးမာကူလာသမဂ္ဂအနေနဲ့စံနှုန်း200ကျင်သုံးနေတယ်လို့ပေါက်ကြားလာတဲ့အစီရင်ခံစာတချို့ကိုကောက်ကပီဗြိတိန်နိုင်ငံအခြေစပ်မြန်မာအရေးဆောင်ရွက်နေတဲ့အဖွဲ့တစ်ခုဖြစ်တဲ့မြန်မာ Accountability Project ကမတ်လ16ရက်နေ့ကကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာဌာနညှိနှိုင်းရေးမှူး Mr. Ramanathan Balakrishnan ရဲ့ရုံတွင်းတင်ပြချက်မှာကုလသမဂ္ဂဒုက္ခသည်များဆိုင်ရာ Agency UNHCR အနေနဲ့ဘင်္ဂလားဒေ့ချ်နိုင်ငံရောက်ဒုက္ခသည်တွေနေရာပြန်ရေးရှေ့ပြေးစမ်းသပ်စီစဉ်မှာပူးပေါင်းပါဝင်ဆောင်ရွက်နေတယ်လို့ဖော်ပြထားပြီးတစ်ဖက်မှာလည်း UNHCR ရဲ့စမ်းစစ်အခဲဖြတ်ချက်တွေအရလက်ရှိရခိုင်ပြည်နယ်ကအခြေအနေတွေဟာဒုက္ခသည်တွေအတွက်ဘေးကင်းပြီးရေရှည်တည်တံ့ခိုင်မြဲတဲ့နေရာပြန်ဖို့လောလောဆယ်မှာမဖြစ်နိုင်သေးဘူးလို့သုံးသပ်ဖော်ပြထားပါတယ်။တပြိုင်တည်းထဲမှာပဲဘနာနျူးစ်သတင်းဌာနကိုပြောဆိုချက်မှာတော့ UNHCR အနေနဲ့ဒီရိုဟင်ဂျာတွေနေရာပြန်ရေးစမ်းသပ်တဲ့အစီအစဉ်မှာပါဝင်ပတ်သက်မှုမရှိဘူးလို့ပြောဆိုပါတယ်။တရုတ်နိုင်ငံကဂျာဝင်ဆောင်ရွက်ပေးတဲ့အစီအစဉ်အရကနဦးအနေနဲ့နေရာပြန်ရေးပြန်လို့တဲ့ဘင်္ဂလားဒေ့ရှ်ရောက်ဂျူရင်ဂျာ1000ကျော်လောက်ကိုနေရာပြန်ပို့နိုင်ရေးဘင်္ဂလားဒေ့ရှ်အာဏာပိုင်နေနဲ့မြန်မာအာဏာသိမ်းစစ်ကောင်စီတို့ဆောင်ရွက်နေတာဖြစ်ပါတယ်။